ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာစစ်ကောင်စီတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးအဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မနေ့ကရခိုင်လက်နက်ကိုင်တပ်အေးကတိမ့်ပိုက်ထားတဲ့ပေါက်တော်မျိုးကိုစစ်ကောင်စီကပြန်လည်ထိန်းချုပ်လိုက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။မြို့ရင်းမှ
ိုက်ခဲ့တဲ့နောက်စစ်ကောင်စီကရေချောင်းကရောလေချောင်းကပါလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်လည်တိုက်ခိုက်ခဲ့တာဖြစ်ပြီးလက်ရှိမှာတော့ပေါတော်မြို့နယ်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကနိုင်ငံပိုင်မြောက်ဝီရုပ်သံမှာပြောပါတယ
်ပေါတော်မှာတော့ပေါတော်နယ်နေရဲစမ်းကိုဒီအဖွဲ့ဝင်ရောက်ခဲ့တာရှိတယ်ပြီးရင်သူတို့ဝါဒပြန်တာရှိတယ်ပေါတော်တမျိုးလုံးကိုထိန်းချုပ်နိုင်ပြီဆိုပြီးဝါဒပြန်တာရှိတယ်တမတော်အနေနဲ့တမတော်မြန်မာနိုင်ငံရဲတပ်ဖွဲ့ကဒါလုံခြုံရေးအဖွဲ့အနေနဲ့ဒီနေ့နေကင်ပိုင်းမှာပေါတော်ကိုရောက်ရှိပါတယ်ရောက်ရှိသွားတဲ့အခါမှာတမတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရောက်ရှိလာတာနဲ့ပြန်လဲရန်သူများစုခွာသွားတာကိုကျွန်တော်တွေ့ခဲ့ပါတယ်ပေါတော်ကိုပြန်လဲထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ
်လက်ရှိမှာပေါတော်မြို့ပေါ်စစ်ကောင်စီတပ်တွေနေရာယူထားတာကြောင့်ပြိမိနေတဲ့ဒေသခံတွေအများပြားရှိသလိုစစ်ကောင်စီရဲ့လက်နက်ကြီးလက်နက်ငယ်တွေပစ်ခတ်မှုတွေကြောင့်တေဆုံးဒဏ်ရာရတာတွေလည်းအများပြားရှိနေတယ်လို့ပေါတော်မျိုးဘော်ကဒေသခံတို့ကပြောပါတယ
်စစ်ကောင်စီတပ်တွေကမျိုးဘော်နေရာယူလိုက်တယ်မျိုးဘော်နေရာယူပြီးတော့လက်မှာတွေ့ရတဲ့လူဒါဟိုဖန်စီတာတွေပစ်ခတ်တာတွေရှိတာပေါ့နော်ဒါမျိုးတွေရှိနေတယ်ဒါပေမဲ့ရတဲ့တော့ကျွန်တော်တို့အတည်ပြုလို့မရသေးဘူးဒါပေမဲ့ရတဲ့များမယ်ဒေသတွေများမယ်ထင်တယ်လက်နက်ကြီးကြတာရောအော်ပြက်ခဆန်းတာရောကျွန်တော်တိတယောက်ပြီးတဲ့လောက်ဆိုရင်ဒါချက်ခဆန်းတာမျိုးသမီးတွေရှိတယ်ဒါများတာပေါ့နော်ဒါတီကီလိုမရတာပဲရှိတယ်ရေတက်တော့များပါတယ်ဟိုဒါတချင်နေမှာပဲအဲ့လိုမျိုးတွေမှာပိတ်မိနေတဲ့သူတွေလည်းအများကြီးရှိတယ်တချို့အများကြီးပဲဒါကျန်မာရေးမကောင်းတဲ့သူတွေရောအဲ့လိုအများကြီးရှိနေကြတယ်ပေါ့နော်ကလေးတွေရောအဲ့ဒီရောမျိုးတွေမှာအခုတည်းအများကြီးရှိပါသေးတယ်ထွက်လို့မရဘူးပေါ့နော
်လက်ရှိပေါတော်မျိုးပေါ်ပိတ်မိနေသူတွေနဲ့ဆက်တွဲပြတ်တောက်နေကြသလိုစစ်ကောင်စီကထိန်းချုပ်ထားတာကြောင့်တေဆုံးဒဏ်ရာရသူအရေးအတွက်အတိအကျကိုအတိမပြုနိုင်သေးတာပါ။ရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကတော့ပေါတော်ဒေသခံတွေကိုပစ်ခတ်ခဲ့တဲ့စစ်ကောင်စီကိုလက်တုံပြန်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကလေးကစတင်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတိုက်ပွဲတွေတွင်အရသာထိခိုက်တေဆုံးဒဏ်ရာရတွေလည်းရှိသလိုဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရသူတွေလည်းထောင်နဲ့ချီရှိနေတာပါလက်ရှိမှာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ပေါတော်ဒေသခံတို့ကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုကြိုဆိုပေမဲ့နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့အရသာထိခိုက်မှုမရှိအောင်ကာကွယ်ပေးတယ်လို့သူအမြင်ကိုပြောပါတယ
်ဟုတ်ကဲ့ဒါကျွန်တော်တရားသင်းအမြင်ပြောရမယ်ဆိုရင်တော့ဒါတိုက်ပွဲတွေကတော့ဒါတိုက်ပွဲတွေကျွန်တော်ဘာမှမပြောလို့ဘူးဒါရေချက်တင်နဲ့တိုက်ကြတာပေါ့နော်ဒါဒါပစ်ဘော့ကလိုက်နဲ့ပြောရင်ဒါကျွန်တော်တို့ထောက်ခံတယ်ဒါကြိုဆိုတယ်ဒါမဲ့ဒါအရသာတွေကိုဟိုလောက်အောင်မပေါ့နော်ရေသားတွေတော့မထိခိုက်အောင်ကျွန်တော်တို့ဟိုဟာလောက်အောင်မပေါ့နော်ဒါစစ်ကောက်စီတက်နေနေဆိုရင်ဒါဟိုသူတို့အထိနာတိုင်းဒါရေသားတွေကိုဥပဒေပြစ်ခတ်တာမျိုးတွေရှိတာပေါ့နော်ဒါတွေကဒါဟိုနိုင်ငံတော်ဥပဒေတွေကချိုးပေါက်တာပဲဒါစစ်ရဆမှုတွေကျူးလွန်နေတာပဲပေါ့နော်ဟိုဒါတွေမလုပ်ဖို့လိုတယ်ဟိုလက်နက်ကိုင်ဖွင့်တိုင်းကလည်းဟိုရေသားမထိခိုက်အောင်ပေါ့နော်ထိခိုက်မှုကတော့ရှိမှာပါပဲဒါထိခိုက်မှုအနည်းဆုံးဖြစ်အောင်အာကျွတ်တင်းတက်စားပြီးတော့ဒါဟိုလုတ်ဖို့လိုတာပေါ့နော်ဒါဒီတိုက်ပွဲရတော့ကျွန်တော်တို့အတွက်ဒါကျူဆူရမယ့်တိုက်ပွဲတွေပါဟုတ်ကဲ
့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားရခိုင်မြောက်ပိုင်းမှာနေမှာပဲချင်းပြည်နယ်တောင်ပိုင်းကပလောက်ဝမြို့နယ်တွေမှာပါဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေပါရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြမှာတော့မောင်းတော်ချီဆိုင်ဒုံညိုနေကြားဆောင်စခန်းကိုဒီကနေ့တိမ့်ပိုက်နိုင်ခဲ့တယ်လို့စစ်တုံးပန်း18ဦးနဲ့အတူလက်နက်ခဲယံတွေတင်စီရမိခဲ့တယ်လို့ဖော်ပြထားပါတယ်ဒါအပြင်လက်နက်ချအညံ့မခံတဲ့စခန်းတွေကိုလည်းတစ်ခုပြီးတစ်ခုဆက်လက်တိုက်ခိုက်သွားမယ်လို့အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။